ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာချက်သဗရီနေကကုလသမဂ္ဂငင်းချင်းတင်းတပ်သားတွေအတိုက်ခိုက်ခံရမှုမှာတေဆုံးသူဟာ15ဦးရှိသွားပြီလို့ကုလသမဂ္ဂကပြောကြားလိုက်ပြီးကုလသမဂ္ဂအလံကိုတနင်္လာနေ့မှာထက်ဝက်လွှင့်ထူပြီးသူတို့ကိုဂုံပြုမယ်လို့ပြောပါတယ်။ငင်းချင်းတင်းတပ်သားအလုံးဟာတန်ဇန်နီးယားကဖြစ်ပြီးသူတို့ဟာကွန်ဂိုကမတီးနေတဲ့မြောက်ပိုင်းကီဘူးခဲမှာတာဝန်ထမ်းဆောင်နေတာပါ။အဲ့ဒီဒေသဟာ ADF ယူဂန္ဒါသဘုံဖွဲ့ချက်စားတဲ့နေရာပါ။ဒီဖွဲ့ဟာပြီးခဲ့တဲ့လတုန်းကလည်းကုလအဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးအခုချက်သဗရီတိုက်ခိုက်မှုကိုလည်းသူတို့အဖွဲ့လှုပ်ဆောင်မယ်လို့တန်ဇန်နီးယားရှိချောင်းကုလအရာရှိတူက VOA ကိုပြောပါတယ်။ငင်းချင်းတင်းတပ်သားနောက်ထပ်အ ਨੇ ဆုံး2ဦးပျောက်ဆုံးနေကြောင်းနဲ့သတင်းတွေထွက်နေပါတယ်။ MONUSC ကိုကုလသမဂ္ဂအဖွဲ့ကတော့သူတို့အဖွဲ့နဲ့ကွန်ဂိုတပ်တွေ ADF သဘုံကိုယူဆသူတွေနဲ့ဖြစ်ပေါ်တဲ့တိုက်ပွဲတွေမှာကွန်ဂိုစစ်သား ਨੇ ဆုံး9ယောက်လည်းတေဆုံးခဲ့တယ်လို့ပြောပါတယ်။တန်ဇန်နီးယားသမ္မတဂျွန်မာဂူဖူလီကတော့အခုလိုတိုက်ခိုက်ခံရတဲ့အတွက်အံ့ဩတုန်လှုပ်ကြကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုဖြစ်ပေါ်ကြောင်းကုလသမဂ္ဂပြောကြားတဲ့နေရာတန်ဇန်နီးယားလွတ်လပ်ရေးနဲ့မချင်းပါခင်တည့်ရမှာဖြစ်နေကြောင်းတောက်ကြတဲ့တန်ဇန်နီးယားပြည်သူတွေကိုမင်းကွန်းပြောကြားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအာဖရိကရေးရဘျူရိုကထုတ်ပြန်တဲ့ကြေညာချက်မှာအခုတိုက်ခိုက်မှုကကြောက်ရွံ့စရာကောင်းကြောင်းထုတ်ပြန်ခဲ့ပြီးကုလသမဂ္ဂငင်းချင်းတင်းအဖွဲ့ကွန်ဂိုစစ်တပ်နဲ့တေဆုံးခဲ့ရသူတွေမိသားစုတွေအလွန်ဆုံးဝမ်းနည်းကြေခွေရကြောင်းပြောပါတယ်။ကုလသမဂ္ဂအထွန်းရေးမှူးချုပ်ကတော့ဒီတိုက်ခိုက်မှုကစစ်ရာဇဝမှုမြောက်တယ်လို့ပြောပါတယ်။